စကိုင်းတိုင်းချင်းတွင်းမြစ်အနောက်ဘက်ကန်ကြောင်မြတ်တောင်နဲ့အနီးတစ်ဝိုက်မှာရှိနေတဲ့ကျေးရွာ၅ရွာကဒေသကနေဟာနှစ်ဖက်တိုက်ပွဲအခြေအနေတွေကြောင့်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ကုညီသူတွေနဲ့ဒေသကနေကပြောပါတယ်။ရွာထဲပြောင်းဝင်သူတချို့ရှိပေမဲ့ထွက်ပြေးလာသူတွေကိုကျေးရွာနိစပ်ဒေသကနေကပဲကူညီပေးနေကြရတာပါ။ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုငင်းညံ့ကတင်ပြပေးပါပါခင်ဗျာ
။စကိုင်းတိုင်းချင်းတွင်းမြစ်အနောက်ဘက်ကန်ကကြောင်မြတ်တောင်မှာတက်ဆွဲထားတဲ့စစ်ကောင်စီစခန်းကိုဒေသခံတော်လှန်ရေးအဖွဲ့တွေပူးပေါင်းပြီးဖေဖော်ဝါရီလ19ရက်တနင်္ဂနွေနေ့ညနေပိုင်းတုန်းကတိမ့်ပိုက်နိုင်ခဲ့တယ်လို့ဒေါ်လန်ရေးအဖွဲ့ရိဘက်ကထုတ်ပြန်ထားပါဗါ။အဲဒီစခန်းကိုတိမ့်ပိုက်အပြီးစစ်ကောင်စီနဲ့အပြန်အလှန်ပစ်ခတ်မှုတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေဟာထွက်ပြေးတိမ့်ရှောင်နေရပါတယ်။ကျေးရွာပေါင်း9ရွာလောက်ရှိတယ်လို့ရင်းမာပင်နဲ့ဆလင်းကြီးကစစ်ဘေးရှောင်တွေကိုကူညီနေသူတူကပြောပါဗါ။
မင်းညကညနေလောက်ကကျွန်တော်စပြီးရောဒီတိုက်ပွဲဖြစ်တယ်ပေါ့နော်။ကြောင်မြတ်တောင်ပေါ်နေပြီဆင်းလာတဲ့အဖွဲဟိုစကားစပကဆင်းလာပေါ့နော်။အဲ့ဒါကိုကျွန်တော်ဒီ PDF ပူပေါင်းတစ်ဖွဲ့တွေပေါ့နော်။ပူပေါင်းပြီးတော့အကုန်လုံးအဖွဲတွေပူပေါင်းပြီးတော့ဟိုတိုက်လိုက်တယ်ပေါ့နော်။အဲ့ဒါကိုကျွန်တော်တို့စကားသိနိုင်ခဲ့တယ်လို့လည်းကြားတယ်ဗျ။ဒါပေမဲ့အတီတော့မပြူရသေးဘူးပေါ့နော်။အိမ်နန်းကဘေးပက်ပက်လေရွာတွေကတော့အကုန်ပြေးလာတယ်ဗျ။ကျွန်တော်တို့အဲ့ဒီဘက်ဒီတောင်ဘက်အချမ်းကိုပြေးလာပေါ့နော်။ဒီမြောက်ဘက်ချမ်းမှာဆလင်းကြီးမြောက်ဘက်ချမ်းမှာဖြစ်တာဆိုတော့တောင်မချောင်းတို့တွေဟိုစွေရှောင်လာကြတယ်ဗျကျေးရွာကတော့ဟို9ရွာလောက်ပြေးရတယ်ဗျအဲ့ဒီအဲ့ညာဘေးပပလဲပေါ့နော်ချင်းတွင်းမြကန်ဘေးတလျှောက်ပေါ့နော်အဲ့နန်းလေးကအဲ့ဒီဟို9ရွာလောက်ပါပဲဗျကျန်တဲ့ရွာတွေကတော့ဟိုအဲ့ဘေးပတ်ဝန်းကျင်ရွာတို့ပြေးလာတာဆိုတော့အဲ့ဆက်ရွာတွေကပဲကျွေးမွေးပြီးတော့ဆောင်းချောက်ထားတယ်ဗျအဲ့ဒီ
ဖေဖော်ဝါရီလ20ရက်နေ့ဒီနေ့နေ့လယ်အချိန်မှာတော့ပြစ်ခတ်တံတွေမကြားရတော့ဘူးလို့လည်းပြောပါတယ်အပြန်အလှန်ပြစ်ခတ်တာတွေမရှိတော့လို့ရွာထဲပြန်သူတွေရှိသလိုတချို့ကတော့အခြေအနေကိုစောင့်နေပြီးအိမ်မပြန်နိုင်ကြသေးပါဘူး။ကြောင်မြတ်တောင်ကဆလင်းကြီးနဲ့ရင်းမာပင်ကြားမှာရှိနေပြီးအဲ့ဒီအနီးတစ်ဝိုက်ဒေသခံတွေတိုက်ပွဲကြောင့်ထွက်ပြေးနေရတာပါ။ဒေါ်လာရေးအင်အားစုတွေအားကောင်းသလိုစစ်အုပ်ချုပ်ရေးအာဏာထုတ်ပြန်ထားတဲ့စကိုင်းတိုင်းထဲမှာအပြန်အလှန်ပြစ်ခတ်တာတွေစစ်ကြောင်းထိုးတာတွေမကြာခဏရှိနေတာကြောင့်ဒေသခံတော်တော်များများနေရက်ကနေတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်။
သူတို့ကစီကြောတကာထိုးပြီးရင်းနေနေနားတယ်နားပြီးတခါပြန်ဝင်တယ်ပြန်လာဒီလောလောဆယ်တော့ပေါ့လာကုန်ပိုင်းလို့ဆိုရင်အနေတိုင်းပြီးဥစားရတာပေါ့တော့ပြီးတော့အခုဆိုရင်မုံရွာနဲ့ဒီဘုတ်ဒီရေဝေမျိုးပေါ်ဒီမှာသူတို့ရဲ့အားတွေထိုးတယ်လို့မထင်တယ်လို့အကုန်လုံးတော်လိုက်လှုပ်တဲ့သူရောမလှုပ်တဲ့သူရောဖန်နာစီတာနှိပ်ဆက်တာမျိုးတွေတော့အဲ့လိုတွေပဲကြားရပါတယ
်ဆလင်းကြီးနဲ့ရင်းမာပင်မျိုးနယ်ကြားကကြောင်မြတ်တောင်ပေါ်မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုဝင်ရောက်စီးနှင်းခဲ့ပြီးအပြန်အလှန်ပစ်ခတ်တာတွေတနင်္ဂနွေကြော်ကြာရှိခဲ့တယ်လို့လည်းငကားညီနောင်အထူးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးနိုင်ခဲ့တယ်လို့ဒေါ်လန်ဤပူပေါင်းအဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီအကြောင်းတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ